ကုလသမဂ္ဂလုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်နိုင်ငံ၅နိုင်ငံပါဝင်လာပြီးဒီထဲမှာဒိုမီနီကန်ရီပပ်ဘလစ်ကတော့လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်တော့မှာဖြစ်ပါတယ်။ဘယ်လ်ဂျီယမ်၊ဂျာမနီ၊အင်ဒိုနီးရှားနဲ့တောင်အာဖရိကနိုင်ငံတွေကလည်းတစ်နှစ်တာအလှည့်ကျအဖွဲ့ဝင်ဖြစ်စတင်တာဝန်ထမ်းဆောင်ကြတော့မှာပါ။အဖွဲ့ဝင်တဲ့၅နိုင်ငံစလုံးအတွက်အဖွဲ့ဝင်ဖြစ်ကြောင်းအသိမှတ်ပြုခန်းနာကိုဗိုလ်တော်ဖူးနေ့ကကျင်းပခဲ့ပြီးလုံခြုံရေးကောင်စီခန်းမှာကျင်းပမှာအဲ့ဒီ၅နိုင်ငံရဲ့အလံတွေကိုစိုက်ထုတ်လိုက်ပြီးဖြစ်ပါတယ်။2018နှစ်ကုန်ဆုံးသွားတာနဲ့အတူအရင်ကအလှည့်ကျတာဝန်ထမ်းဆောင်ခဲ့ကြတဲ့ဘိုလီးဗီးယား၊အက်သီယိုးပီးယား၊နယ်သာလန်၊ကဇက်စတန်နဲ့ဆွီဒင်နိုင်ငံတို့တက်တန်းကုန်ဆုံးသွားခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီကကုလသမဂ္ဂမှာဩဇာရှိဆုံးဌာနဖြစ်ပါတယ်။တရုတ်ပြည်နဲ့ရုရှား၊ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကတော့အများအားဖြင့်အဖွဲ့ဝင်နိုင်ငံတွေဖြစ်ပြီးဗီဒီယိုအာဏာ30ခွင့်ရှိတဲ့9နိုင်ငံဖြစ်ပါတယ်။